This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဧပြီလ28ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ပထမဦးစွာဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုလူဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဧပြီလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့လူဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ငင်းချန်ခရိုင်အမှတ်4အမှတ်30တက်ရင်မှာရဲဘော်များမိခင်တက်ရင်မှာဆက်လက်တောင်းဝန်ထမ်းဆောင်နေပြီလို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လုံချုံရင်းနဲ့အကြံဖက်နေနေအထူးတပ်ဖွဲ့ SSDF မှာတင်းနှံတက်ရောက်ခဲ့တဲ့မြင်းချန်ခရိုင်အမှတ်4အမှတ်30တက်ရဲမှာရဲဘော်များမိခင်တက်ရဲမှာဆက်လက်တောင်းဝန်ထမ်းဆောင်နေပြီလို့ဆိုပါရယ်။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်ရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်သူ့ရဲတပ်ဖွဲ့ People's Police ရဲ့လမ်းအောက်ခံတပ်ဖွဲ့တစ်ခုဖြစ်တဲ့လုံချုံရင်းနဲ့အကြံဖက်နေနေအထူးတပ်ဖွဲ့ SSDF ရဲ့တင်းနှံအပတ်စဉ်3တင်းနှံစင်းပွဲကို2025ခုနှစ်မတ်လ31ရက်နေ့ကလွန်မြောက်နေပြီတခုမှကျင်းပခဲ့ပါရယ်။တင်နန်းကာလာလေးလကန့်အတွင်း SSTF အထူးတပ်ဖွဲ့ဝင်များကိုမြို့ပြအစ်စင်ရေးနှင့်အထူးတိုက်ခတ်ရေးစစ်ပညာရပ်များကိုလေ့ကျင့်သင်ကြားပေးနိုင်ခဲ့တယ်လို့သိရပါတယ်။ရဲဘော်များဟာမိခင်တက်ရင်မှာဆက်လက်တာဝန်ထမ်းဆောင်နေပြီးတော့ဒေါ်လန်ကြီးကိုရှေ့ရှုသောစိတ်ဓာတ်တို့ဖြင့်ဆရာနာရှင်စနစ်အပီးတိုင်ချုပ်ငင်းသည့်အထိပြည်သူနှင့်အတူပြည်သူအားမျက်နာမူသောတက်ရင်တပ်ဖွဲ့အနေဖြင့်ဆက်လက်တွန်းလှန်တိုက်ပွဲဝင်သွားမယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီစေကောင်စီရဲ့အပြည့်ခက်ရဲစဲရေးကြီးညာချက်ဟာစေကောင်ချိတ်ပြီးခွေးသားရောင်းတဲ့ကြီးညာချက်ဖြစ်တယ်လို့ KNU ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စေကောင်စီရဲ့အပြည့်ခက်ရဲစဲရေးကြီးညာချက်ဟာစေကောင်ချိတ်ပြီးခွေးသားရောင်းတဲ့ကြီးညာချက်ဖြစ်တယ်လို့ KNU ကထုတ်ပြန်ထားပါရယ်။ KNU ကရင်မျိုးသားစီယုံကော်တူးလီအုပ်ချုပ်နေမြေအတွင်2025ခုနှစ်ဧပြီလ2ရက်နေ့မှ22ရက်နေ့အတွင်တစ်ဖက်သက်အပြည့်ခက်ရဲစဲရေးကြီးညာထားတဲ့အာဏာသိမ်းအကြမ်းဖက်စစ်ကောင်စီမှပြည်သူလူထုများအားပိတ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုများလက်နက်ကြီးပစ်ခတ်တိုက်ခိုက်မှုများပြည်သူလူထုပိုင်အိုးအိမ်စည်းစိမ်များအားမိရှို့ဖျက်ဆီးခြင်းမိုင်းထောင်ခြင်းနဲ့အကြောင်းမဲ့ဖမ်းဆီးထိန်းသိမ်းခြင်းအဆရှိတဲ့လူအခွင့်အရေးချိုးဖောက်မှုလုပ်ရပေါင်းများစွာကို130ကြိမ်ထက်မနည်းကျူးလွန်ခဲ့တယ်လို့ KNU ဘဝကထုတ်ပြန်ထားပါတယ်လေကြောင်းမှတိုက်လေရင်များရဟရင်များဒရုန်းများဖြင့်ဘုံကျဲတိုက်ခိုက်မှုများကို63ချိန်ပြုလုပ်ခဲ့ပြီးတော့ထိုလေကြောင်းတိုက်ခိုက်မှုကြောင့်အပြစ်မဲ့အရက်သားပြည်သူ14ဦးနဲ့ကိုရင်တပါးတီဆုံးခဲ့ကဦးစင်းနှစ်ပါးကိုရင်ကြီးတပါးနဲ့အရက်သား34ဦးထိခိုက်ဒဏ်ရာရပြီးတော့ဘုံကြီးကျောင်း9ကျောင်းနဲ့နေအိမ်9လုံးထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်စေကောင်စီဟာလက်နက်ကြီးပစ်ခတ်တိုက်ခိုက်မှု43ကြိမ်ပြုလုပ်ခဲ့ပြီးတော့ထိုလက်နက်ကြီးပစ်ခတ်မှုများကြောင့်အပြစ်မဲ့အရက်သား18ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီး9ဦးသေဆုံးကနေအိမ်16လုံးထိခိုက်ပျက်စီးခဲ့ရကစေကောင်စီတပ်မှပြည်သူလူထုရဲ့နေအိမ်များအားမိရှို့ခြင်း2ကြိမ်ပြုလုပ်ခဲ့ပြီးတော့ထိုမိရှို့ဖျက်ဆီးမှုကြောင့်နေအိမ်4လုံးနဲ့ဖျားကျောင်း2ကျောင်းမီးလောင်ဖျက်ဆီးခဲ့ရပါတယ်စေကောင်စီတက်မှအပြစ်မဲ့အရက်သားပြည်သူ2ဦးကိုအကြောင်းမဲ့ဖမ်းဆီးခြင်းလုပ်ဆောင်ခဲ့ပြီးတော့စေကောင်စီတက်ထောင်ထားတဲ့မိုင်းနိမိကအပြစ်မဲ့အရက်သားပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုထားပါတယ်ခင်ဗျာ SOF မှအထူးစစ်ဆင်ရေးတင်နန်းအပတ်စဉ်8တင်နန်းသားများခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေး တက်မှတ်တော့တောင်ပိုင်းစစ်ထေသားရဲ့လက်ရုံးအထူးတပ်ဖွဲ့ဖြစ်တဲ့အထူးစစ်စင်ရေးတပ်ဖွဲ့ SOF P2999 အထူးတပ်ဖွဲ့မှတင်းနန်းလေးချင်ရဲ့အပတ်စဉ်ရှစ်အတွက်တင်းနန်းသားတင်းနန်းသူများစတင်ပြီးတော့စီစစ်လက်ခံနေပြီဖြစ်တယ်လို့ဆိုပါတယ်အထူးစစ်စင်ရေးတပ်ဖွဲ့ SOF အနေဖြင့်အထူးတပ်ဖွဲ့တပ်ရင်းများတိုးချဲ့ဖွဲ့စည်းပြီးပဲခူးရန်ကုန်စစ်စင်ရေးအပါအဝင်တောင်ပိုင်းစစ်ဒေသရဲ့အရေးပါတဲ့စစ်စင်ရေးနယ်မြေများမှာမဟာမိတ်တိုင်းရင်းသားလူမျိုးစုတော်လှန်ရေးအဖွဲ့အစည်းများ MOD လောက်အခိုင်တပ်ရင်းတပ်ဖွဲ့များ LPDF များနဲ့အတူလက်တွဲပြီးတော့2025အတွင်းစစ်ရေးအရှိန်မြှင့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ဒါကြောင့် SOF နဲ့အတူဆီယာနာရှင်စနစ်ကြဆုံးရေးနဲ့ Federal Democracy နိုင်ငံတော်တည်တည်ဆောက်ရေးအတွက်အဆုံးသက်တိုက်ပွဲဆင်နွှဲရန်အတူတကွလက်တွဲတိုက်ပွဲဝင်လို့သောလူငယ်အမျိုးသားအမျိုးသမီးများအားဂုဏ်ယူဝမ်းမြောက်စွာကြိုဆိုလက်ခံလျက်ရှိကြောင်းဆိုထားပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာဂီကဖေးပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှတော့ဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမောကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ28ရက်နေ့ Radio Energy ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့တလင်းရမငွေရှာဖွေပေးတဲ့ကိုယ်စားလှယ်များအခက်အခဲအကျတဲ့ကိုကိုချင်းစာနာမိတယ်လို့ပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တော်လေးရေမုံငွေရှာဖွေပေးတဲ့ကုစလင်များအခက်အခဲအကျတဲကိုကိုချင်းစာနာမိတယ်လို့စီမံကိန်းဗန်နာရီနဲ့ယင်းနည်းမြုပ်နှံမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကဆိုပါတယ်ဒီတော်လေးမှာခြားတစ်ဖက်ကစင်ချင်းရဲ့နားလေပြန်ကိစ္စတွေအများကြီးရှိနေပါတယ်ကျွန်တော်အနေနဲ့ကတော့အားလုံးနဲ့ထိစပ်နေရမှုအလွယ်လေးကိုချင်းစာနာမိပါတယ်လို့ဝန်ကြီးကဆိုပါတယ်ရမုံငွေ project တိုင်းရဲ့တင်းကျပ်တဲ့စီမံတွေနဲ့ဗန်တွေကပေးတဲ့ဒုက္ခတွေကြောင့်မှကိုယ်စလတိုင်းပုံမှန်အိပ်ဆာရတယ်လို့ကိုယ်စလများရဲ့ဒုက္ခကိုကိုယ်စလတို့ကရေးသားဖော်ပြထားပါတယ်။လူတော်လည်းတွင်ဗန်ဒန်ရမုံငွေရှာဖွေရေးအောင်မြင်မှုသမိုင်းမှတ်တမ်းများအနေနဲ့ဝေဒိုင်းစာချုပ်ရောင်းချမှု၊ EOD ရှယ်ယာများရောင်းချမှု၊လူပုံမျိုးရေးဘဏ်ရှယ်ယာများရောင်းချခြင်းတို့ပါဝင်ပါရရှင်။ဆက်လက်တင်ပြပေးမယ့်တွင်ကတော့ဒီနေ့နိုင်ငံရောက်မြန်မာများအတွက်မှာမြန်မာငလင်းပေးအတွက်18,930ယူရိုအားပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးထံဆွဲပြောင်းပေးရတဲ့တည်းဖြစ်ပါတယ်။မြမငလင်ပင်နဲ့မြူးအင်အားစုများအတွက်ပြည်သူနိုင်ငံရောက်မြန်မာများအသိဤနေတကူရံမုံငွေရှာပွဲမှာမြမငလင်ပင်အတွက်18,930ယူရိုအားပြည်အောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးထံဆွဲပြောင်းပေးအပ်တယ်လို့ပြည်သူနိုင်ငံရောက်မြန်မာများအသိကအတည်ပြုဆိုပါတယ်။အဆိုပါတဲ့တွင် 18,930 ယူရိုအားမြမငလင်ပင်အတွက် Energy လူသားချင်းစာနာထောက်ထားရေးနဲ့ BNS ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးထံပေးအပ်ခဲ့ပြီး4900ယူရိုအားမျိုးအင်အားစုများအားပေးအပ်သွားမယ်လို့ဆိုပါရက်လူရှင်များအားလုံးနဲ့ပူးပေါင်းပါဝင်သူမြန်မာများတိုင်းရင်းသားများပြည်နှင်နိုင်ငံသားများနဲ့လာခေါနာမျိုးတော်ဝင်ရုံအားအထူးကျေးဇူးတင်ရှိကြောင်းဖော်ပြထားပါတယ်ရှင်နောက်ထပ်တင်ပြပေးဦးမယ့်တင်ကတော့ယူကီမှာကျင်းပတဲ့အပျော်မပါတော်လန်တဲ့ဇံပွဲသို့ပြည်ထောင်စုဝန်ကြီးဒေါက်ခင်မမမျိုးတက်ရောက်တဲ့တင်ပြဖြစ်ပါတယ်UK နိုင်ငံမှာကျင်းပတဲ့အပျော်မပါတော်လန်တဲ့ဇံပွဲသို့စီပွားရေးနဲ့ကုသရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ခင်မမမျိုးတယောက်ခဲ့ပါတယ်။ခန္ဓာကိုဧပြီလ29ရက် Fort Valley School Wood Lane Sheffield မှာကျင်းပခဲ့ပါတယ်။ကျမတို့ပြည်ပမှာရှိနေတဲ့မြန်မာတွေရဲ့စူးစီးညီညွတ်မှုတွေနဲ့တော်လန်ရေးအတွက်အင်အားကိုတည်ဆောက်ပြီးတဲ့အခါကျတော့ညီညွတ်မှုကိုပြသကြတဲ့အတိုင်းအတာအနေထားဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဆိုလို့ရှိရင်ပုံစံမျိုးမျိုးနဲ့ဆရာနာရှင်စနစ်ကိုညီမျိုးစုံနဲ့တော်လန်ကြတယ်။အဲ့လိုနီမျိုးစုံနဲ့တော်လန်ကြတဲ့ထဲမှာပြပရမြန်မာတွေရဲ့အခမ်းအနားတွေဟာဆိုရင်လဲပြပောင်းများစွာအများကြီးရှိခဲ့ကြတယ်လို့ဝင်းကြီးကဆိုပါတယ်ပြမပါတဲ့ရမုံငွေရှာတကြံပွဲတော်များကိုနိုင်ငံသီးသီးမှတော်လန်အားစုများကကျင်းပခဲ့ကြပါရဲ့ရှင်နောက်ထပ်သတင်းတစ်ပုဒ်ကတော့မြို့သားညီညွတ်ရေးအစိုးရပြည်ညာဝန်ကြီးဌာန၏တတိယကြိမ်တက္ကသိုလ်ဝင်ခွင့်ခွဲယူတဲ့သတင်းပဲဖြစ်ပါတယ်မြို့သားညီညွတ်ရေးအစိုးရပြည်ညာဝန်ကြီးဌာန၏တတိယကျင်းတက္ကသိုလ်ဝင်ခွင့်မေလ1ရက်နေ့မှ30ရက်နေ့ထိခေါ်ယူမည်ဖြစ်ကြောင်းသတင်းရရှိပါရစေ။မြို့သားညီညွတ်ရေးအစိုးရပြည်ညာဝန်ကြီးဌာန၏တတိယကျင်းတက္ကသိုလ်ဝင်ခွင့်ကိုမေလ1ရက်နေ့မှ30ရက်ထိခေါ်ယူမှာဖြစ်ပြီးဆောင်းသားကျောင်းသူများအနေနဲ့တတိယကျင်းတက္ကသိုလ်ဝင်ခွင့်လမ်းညွှန်နဲ့မြမပညာရေးစနစ် MES မှတဆင့်တက္ကသိုလ်ဝင်ခွင့်လျှောက်ထားနည်းလမ်းညွှန်အတိုင်းပြည်ကြားစွာဖတ်ရှုပြီးလျှောက်ထားနိုင်ကြောင်းအသိပေးကြေညာထားပါရစေ။ဒီစိတ်ချက်လက်တွေကိုပြည်ညာဝန်ကြီးဌာနရဲ့ social media နဲ့သက်ဆိုင်ရာ page များမှာဖော်ပြထားပါတယ်ရှင်ဆလဘီစကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဘာသာပညာမဲ့ရိုင်းဆိုင်တွေရဲ့လုပ်ရဖြစ်တယ်လို့ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါဦးမယ် စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဘာသာပညာမဲ့အရေးဆိုင်တွေရဲ့လုပ်ရဖြစ်တယ်လို့အီဒီလာအတွင်းမှာချက်သမရနိုင်ငံဆိုင်ရာ energy ကိုယ်စားလှယ်ဦးလင်းတန်းကဆိုထားပါတယ်။ဂျမတ်သမားတွေဟာဘာသာရေးပညာရေးအဆောက်အုံတွေကိုလည်းဒီလိုပြစ်မှတ်ထားတိုက်ခိုက်ပုံကျဲတဲ့ဘာသာပညာမဲ့အရေးဆိုင်တွေရဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးတွေမှာကာယူထားတဲ့သတင်းချက်လက်တွေရ2025ခုနှစ်အီဒီလာတရနေ့မှ25ရက်နေ့အထိစကိုင်းတိုင်းတိုင်းဂျမတ်စိုးစုကြောင့်မြို့သမီး18ဦးနဲ့မြို့သား12ဦးစုစုပေါင်း28ဦးသေဆုံးခဲ့ပြီးဒါဆက်ရှင်ရောက်ကလေးငယ်9ဦးပါဝင်ကစူပါသေးဆုံးသူတွေနဲ့26ဦးမှာစီယုစုရဲ့လေးချောင်းနဲ့တိုက်ခတ်မှုကြောင့်အများဆုံးသေဆုံးခဲ့ရသူတွေဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားတောင်ပိုင်းစုခဲမြန်မာ FC နဲ့ကယ်လီဖိုးနီးယားမြောက်ပိုင်း Bay Area မင်းပါလီမီယာ FC တို့ရဲ့စစ်စီရေးရမုံငွေဘောလုံးပွဲမှာရမုံငွေအမေရိကန်ဒေါ်လာ4000ကျော်ရှာဖွေပေးနိုင်ခဲ့တဲ့သတင်းဖြစ်ပါတယ်။ April 19ရက်နေ့ကကယ်လီဖိုးနီးယားတောင်ပိုင်းစုခဲမြမ FC နဲ့ကယ်လီဖိုးနီးယားမြောက်ပိုင်း Bay Area မင်းပါလီမီယာ FC တို့ရဲ့ချစ်ကြည်ရမုံငွေဘောလုံးပွဲကို Drudgy High School Stadium မှာအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့သတင်းရရှိပါတယ်။စူပါဘွဲကိုပရိသတ်900ဝန်းကျင်ကြွရအားပေးခဲ့ပြီးရမုံငွေဒေါ်လာ4100ရှာဖွေပေးနိုင်ခဲ့တယ်လို့သိရပါတယ်။စူပါကစားပွဲကိုကျင်းပရန်စီစဉ်ခဲ့ခြင်းကမြန်မာပြည်နဲ့စစ်ပေးတင်ပြည်သူများလိုအပ်ချက်များအတွက်ထောက်ပံ့ကူညီပေးရန်အဓိကအရွယ်ခဲ့ခြင်းဖြစ်ပြီးတော့သကိုင်းလေကြောင့်ပြန်လည်ထူထောင်ရေးလိုအပ်ချက်များစွာပေါ်ပေါက်လာတာကြောင့် NDG Ministry of Humanitarian and Disaster Management တို့ဒေါ်လာ9000ခွဲဝေပေးပို့ခဲ့ပါတယ်။ကျန်ရှိတဲ့ဒေါ်လာ3400ကိုပြည်သူ့ကူညီအသင်းမှတဆင့်ပြည်တွင်းလိုအပ်ရာများသို့စီစဉ်စေမှာဖြစ်တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီမပေးပို့ထားတာဖြစ်ပါလိမ့်ရှင် Radio Energy မှာဆက်လက်တင်ဆက်နေပါတယ်ခုဆက်လက်ပြီးဒီကနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်အခြေအနေများကို Airy ကတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်2025ခုနှစ်ဧပြီလ28ရက်နေ့ကနေမေလ4ရက်နေ့ထိမိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းမိုးအခြေအနေကတော့နေပြည်တော်မန္တလေးတိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပြီးတော့စကိုင်းတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းပဲခူးတိုင်းအနောက်ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျကျမိုးထချုံရွာနိုင်ပါတယ်။မိုးလေဝသဖြစ်စဉ်တွေကတော့ဒေသအလိုက်နေ့အပူချိန်တွေတိုးလာတာကြောင့်မိုးလွယ်နဲ့ညနေပိုင်းအချိန်တွေမှာလေပြင်းတိုက်ခတ်တာမိုးတိမ်တောင်ကြီးတွေဖြစ်ပေါ်တတ်တာနေရာကွက်ပြီးမိုးကြီးတာမိုးသီးတွေကျွေကြတာလျှက်စီးလက်တာနဲ့မိုးကြိုးဖြစ်တာအစရှိတဲ့ဘေးရန်နေရာတွေဖြစ်ပေါ်စီနိုင်တဲ့အတွက်ပုံမှုကြီးပြုကြဖို့လိုအပ်ပါတယ်နေ့ပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်ဧပြီလ28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်နှင်းငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြဝကျုံမော်ဒေသတွေနဲ့မုတ်တမခွေတို့မှာလေဟာအနောက်မြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနေပါတယ်။ရခိုင်ကမ်းရိုးတန်းမှာလေဟာအနောက်တောင်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနေပါတယ်။တနင်္လာရီကမ်းရိုးတန်းမှာတော့လေဟာအရှိမြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်အထင်ရှိနေပါတယ်။မိုးအခြေအနေကတော့ပဲခူးတိုင်းအရှိပိုင်းတနင်္လာရီတိုင်းနဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံကျွာနိုင်ပြီးနေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းအနောက်ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံကျွာနိုင်ပါတယ်။နေပူချိန်တွေကတော့စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းအနောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။မြို့ချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြို့ကျဆင်းမှုလျော့ကျနိုင်ပါတယ်ရှင်။မနက်ဖြန်ဧပြီလ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြဝကျောမော်ဒေသတွေမှာလေဟာအနောက်မြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှင်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။ရခိုင်ကမ်းရိုးတန်းမှာလေဟာအနောက်တောင်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှင်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမခွေးတို့မှာလေဟာအရှိမြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှင်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်ပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပြီးတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းအနောက်ပိုင်း ကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထစ်ချုံချွာနိုင်ပါတယ်။နေအပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေအပူချိန်တွေလျော့ချနိုင်ပါတယ်။မြို့ချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြို့ကြဆင်းမှုလျော့ချနိုင်ပါတယ်ရှင်။
ရေဒီယို energy ကိုနားဆင်နေကြတာပါဆက်လက်ပြီးတွန်းလင်းကြပြခန္ဓာမှာအောင်ဝေးရတာထားတဲ့တစ်ပုတ်ပင်ဗိမ္မာန်လို့အမည်ရတဲ့ကြပြလေးကိုလွတ်လပ်နေဦးကခန်းစားရုပ်ဖတ်ပေးပါဦးမယ်ရှင
်တစ်ပုတ်ပင်ဗိမ္မာန်စစ်ကြီးပြီးသွားတဲ့နေ့ယူနီယံကြီးပြန်ဆောက်ပြီးတဲ့အခါငင်းကြရင်ညစာတို့အတူစားကြရင်စပွဲတဝိုင်းတဲ့အတူထိုင်ကြလို့ရုပ်ရှင်တွေထဲကလူလူတွေမမြင်ရပဲခရင်တွေကအသားတုံးတွေကိုထိုးလို့တားတွေကအသားစာတွေကိုလှီးလို့ဇွန်းတွေကဆွတ်ပြုတ်ရည်တွေတောက်လို့ဖန်ခွက်တွေကဝိုင်တွေမော့လို့စီးကရက်တွေကမိခိုးတွေဖွာလို့လက်တုပ်ပေါ်ဝါတွေကပါဇက်တွေကိုတုပ်လို့တို့တယောက်ဝิญဉ်တယောက်ကြည်ပြီးတယောက်ဝิญဉ်แท้ကကြည်စံထိတ်ဖူးကိုတယောက်ဝิญဉ်ကထွင်ပေးလို့ဘယ်သူဝิญဉ်ကြည်စံထိတ်ဖူးအများဆုံးလဲငါတို့ဝิญဉ်တစ်ခုနဲ့တစ်ခုပြိုင်လို့ရုပ်ရှင်တွေแท้ကလို့လူတွေမမြင်ရပဲငါတို့ဝမ်းတာဝမ်းနေတယောက်ဝิญဉ်တယောက်ဖက်ပြီးငိုကြွေးလိုက်တဲ့အတန်တစ်ပုတ်ပင်ကြီးပေါ်ကငါတို့နာမည်တွေရေးထားတယ်တိရွတ်တွေလှုပ်သွားတယ်အောင်ဝေး
ခုဆက်လက်နားဆင်ကြရမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ပဲဖြစ်ပါတယ်။ငလင်လောက်ခတ်ပြီးတလအကြာမှငလင်ပင်ကနေပြန်လဲရုန်းကန်နိုင်မှုပြမနာမြို့ငလင်ပေတဲ့ပြည်သူများအခက်အခဲတွေရှိနေတဲ့အကြောင်းကိုတော့ຫນွေဦးလီပြည်ကတင်ဆက်ပေးပါမယ်ရှင်
။ Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ငလင်လောက်ခတ်ပြီးတလအကြာမှငလင်ဘေးကနေပြန်လဲရုန်းကန်နိုင်ဖို့ပြည်မနာမျိုးငလင်ဘေးတင်ပြည်သူများအခက်အခဲတွေရှိနေကြပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်ပြီးခဲ့တဲ့မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့စကိုင်းငလင်ကြီးနောက်ပိုင်းပြည်မနာမျိုးလည်းကပြိုပြတ်သွားတဲ့အဆောက်အဦတွေပြန်လဲဆောက်လုပ်ဖို့နဲ့စီးပွားရေးလုပ်ငန်းတွေပြန်လဲလုပ်ကိုင်နိုင်ဖို့အခက်အခဲတွေရှိနေကြတာဖြစ်ပါတယ်ဒီအခြေအနေကိုပြည်မနာမျိုးကတူကအခုလိုပြောပါတယ
်အခုအဆောက်အဦတွေပြတ်သွားပြီပြန်ဆောက်ဖို့နောက်ဒီအခုပြတ်တာတော်တော်များများမျိုးလေကောင်ကပြည့်စုံတဲ့လူတွေတော်တော်များများပေါ့နော်ပြည့်စုံတဲ့လူများပေါ့အဲ့ဒါအခုဒီငကူဘွားကြံရောက်ဖို့မလွယ်ဘူးဒီတက်စီတော်ဆုံးချုံနေမလွယ်ဘူးမလွယ်ဘူးလွယ်ဘူးငွေကြီးပေါ့နော်ကိုလုပ်ငန်းပြန်လုပ်ဖို့ကိုဒီအဆောက်အဦတွေပါကြီးကိုလွယ်ဘူးဒီနောက်ပြီးတော့ဒါကြီးကိုသူကပြန်ဆောက်ခွင့်နေပါကြီးဘယ်လိုပေးမလို့ပုံချစီကိုမလွယ်တာပါ
ပြင်းမနာမျိုးလေဘိုးချုပ်လန်းဈေးနဲ့အနီးတစ်ဝိုက်ကပြိုကျသွားတဲ့အဆောက်အဦတွေကိုငလင်လောက်ခတ်ပြီးတလကြတဲ့အထိရှင်းလင်းနိုင်တာမရှိသေးပဲဆက်ရန်တရားလိုအပ်ချက်တွေလည်းရှိနေတာပါငလင်ကြောင့်မျိုးလေကပြိုပြတ်သွားတဲ့နှစ်ထပ်ပလီတစ်ခုရဲ့အုတ်ကျိုးပြက်ဆီးတွေကိုတည်ထုတ်ရှင်းလင်းဖို့မလုပ်နိုင်သေးဘူးလို့ပလီနဲ့နီးစပ်သူတူကအခုလိုပြောပါတယ
်ကျွန်တော်ကဒီဥစ္စာအမကြီးနှစ်ထပ်ကြီးဆိုတော့သူကချူသွားတာတော်တော်လေးကိုခက်ခဲတယ်ပေါ့ဒီဘက်ဖုန်းသမားတွေကလည်းတောင်းနိုင်မှာမချူနိုင်ဘူးကျွန်တော်အဆင်အဆင်မဟုတ်ကရိန်းနဲ့ခေါ်ပြီးတော့ကျွားရတဲ့အပိုင်းလေးတွေရှိတယ်။နောက်ဘက်ကတော့ကို2ရက်လောက်ရှိပြီလားပြုပြီးသွားတာ။သူကကြံအားမှကြံတာတော့ဒါလေးတွေကျုံမှုပြုဖို့သူတို့ကလည်းဟိုဘက်မှာဆက်တရားလုံးတော့မာသည်ကွာတာမလုံးနိုင်ဘူး။သူတို့ကလားလာမှာပဲ။2ရက်တော့နေမှာကြာပြီ။တော့ရုံးထားနိုင်တဲ့အခြေအနေကတော့မရှိသေးဘူး။ဝါရီပေါ်မှာလည်းတရားထိခိုက်မှုတွေကတော့ရှိတယ်ပေါ့။စိတ်ထိခိုက်မှုတွေရောမမဟုတ်ပြန်လည်ပြီးတော့လှုပ်ဖို့အောင်တော်တော်လေးခက်ခဲရတယ်မရှိဘူး။
အကြံဖက်စစ်တပ်ကစကိုင်းငလင်ကြောင့်လူပေါင်း 4,000 နီးပါးသေဆုံးခဲ့ပြီး 9,000 ကျော်ဒဏ်ရာရရှိကာပျောက်ဆုံးသူ 100 ကျော်ရှိကြောင်းထုတ်ပြန်ထားပါတယ်။တားပြင်လူနေအိမ် 6,000 ကျော်စာသင်ကျောင်း 8,000 နီးပါးဘုံကြီးကျောင်းနဲ့သီလရှင်ကျောင်းပေါင်း 9,000 ကျော်ဇေဒီပထိုး 9,000 ကျော်အခြားဘာသာရေးအဆောက်အအုံ 600 ကျော် စေယုံစေကန်600နီးပါးစသဖြင့်ပြည့်စည်ဆုံးရှုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယို NUG ရဲ့တော်လိုင်းတိကိတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။ပါနက်ရှင်အောင်ရေးသားပြီး PDF ရေးပုံများတည်ဆူထားတဲ့ပြည်သူတက်တော်လို့ညီရတဲ့ဒေတာချင်းကိုထုတ်လွှင့်ပေးပါအောင်မယ်ရှငNG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းနာဘာသာစကားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။စကောကီဘာသာနဲ့တပတ်အတွင်းသတင်းများကိုနွေနွေဦးပွင့်ကတင်ပြပေးပါမယ်ရှင
်။ Hello Vanilla Kamla Tabute Pasari Sawatudo Kwemu Gdobatile NG Kwelilo Data Kle Dblo Nyai Ni Lo.အခိနေဒေါတနွေအတော်ဘူးဒါကစောတဖာနေရကပါဖလာနေသူနေလို့ဒါကစောခတိတီမြင်ဝဲတာတီဦးကောကအတော်တက်ကလေးတဖာကတရဆိုပါဆဝဲဝီကိုအိုတော့ဒါကတက်ကတော်ဆိုးဝလိုဝဲဝီကောဆဖို့ကိုတုကလတဝဲတာရင်းနေလို့တီဦးကောကအတော်တက်ကလေးတဖာကတရဆိုပါဆဝဲတာဝီကိုအိုတော့ဒါကတက်ကတော်ဆိုးဝလိုဝဲဝီဖဲပဒိုတောက်ဘူရဖို့ဘူကောဆဖို့ကိုတုကလမဝဲခန်တန်တဲဝဲတာနေလို့ဆကတော်ခဲဤဒီပတိပါတော့ တပ်ပစရိဘတ်ဖာလေဝဲတပ်ပစတလေဤတတိတုလိုတန်နိပကပတုပသာဝဲတန်နိလောလေတရိကလုကလုဟုတပ်ပစရိဘတ်ဖာဘာလေဝဲတဆောဘတ်ဆောစီကောနိလောဒေါ်လတခောစီကောတီယူကောကအတရတကလေးတဖာနိကတရဆူပါဆဝဲဒါဝီကိုအိုဒေါ်တကတကတော့ဆူပါဆတာအော်လူဝဲရိနိကိုတုကလတဲဝဲဒါနိလောဒေါ်ပဝဲပဒုကရတဖာစီကောတပိတမလဘာမောတဖာအဝေဒအမအဟုပကပတုပတာပလောတာပကရက်လေတာတိတိဘဘာတိတုတပစတလေဤကတူဝဲရိမပါလေကိုတုတဲဝဲအတုပဒုန်နိမတက်စောနီလောတက်စောခိယတိမီဝေဒအန်ယူချိပဒုတကဘကုတိကုတုတော့ဒေါဆုကလေးကုတုဒေါက်တာဆောဝေဆုလေအလေဥတီဝဲလကိုကလေအခဲဤအဝဟကိဆုကိုဘီယိုတိကိုဝီလတပစအပူကပပမတကုတအဝစီဒီအမ်တောဆူကလေးပမတပုတဖာဦးကွဲမှုဝဲတာကင်းနီလောကုတုနီဒီမေပါလေအူတီဝဲဒါလေကိုကလတအခဲဤဟကေဝဲဆူကော်ပီယိုတီကိုပူတော့ဘာထွဲတောဆူကလေးတဖိတမတဖာစာထော်ဖီမာဝဲလီအခုကွဲမှုပါဝဲတာပါလေအတအူမတတဖာနီလောအန်ယူချီကုတုလေအူလေကိုကလတီတဖာဒီတော့ခဲကေဥစလကပူဝကောကလဒစုတလဒူဝလရှိလာနေဖဲလိုက်နူအရီတတော်နီကွဲမဝဲဝီအလခိဒေါက်တာဇဝေဆုနေမေဘခေါတိတကလည်းဟဲကေနူလဆုကပီယပူနေပတိညာဘာနီလအခဲဤအဝဲအနောက်ဆာဒဝဲဥလဒဒူပလပူတော်ပစခုတာတော်ပတူဖုတဖာစီကောနီလဒေါ်လတောက်ဆုခလတခောစီကောဖီမာဝဲတာအဝဲအဝဲပါဖလာဝဲတာစီကောနီလဒီတုကတိုနီမကေဝဲဖက်ဒရယ်ဒီမိုကရေစီတီကတော့ဘကူကကပပမာတကူတာအဝေးဒေါက်တာဆဝေဆုပွဲမူဝဲအတူပဒိုနီဘာဒန်ဆော်နီလောဒါကဆဆုမညာတီမီဝဲတာဖဲလိုက်ပရီခိုတီတနွေဒိုခီနီတနွေဖယောတူပိုလတာဖော်နီအောဝဲဒါတကရနွေစီတကအဘေကမ္လဖတ်တကရတူထဝဲတာကဆော်တာရီနီလောဖဲလိုက်ပရီခိုတီတနွေဒိုခီနီတနွေနေဖယောတူပိုလတာဖော်နီအောဝဲဒါတကရနွေစီတကအဘေကမ္လဖတ်တကရတူထဝဲတာကဆော်နီလောဒီတာထဝဲဆရောအတူဖဲလိုက်ပရိခေါတီတနွေဒေါခိနီတနွေဘယတူလတာဖော်နီအောနေအဝဲတာတကရနွေစီတကနီလောတနောနေမီဝဲပွားလအနီလောတကပေါ်တဖာနီလောပွားလအနီလောတကပေါ်တဖာအဝဲတာခီစီတကတော့ပတူဖို့တစီခေါ်ကနေဖဲပကူကော်ဒူတကကညောကော်ဆက်တကချောကော်ဆက်ခူကမကွေးကော်ဒူတကစကိုင်းကော်ဒူခီကတနောတရီကော်ဒူခီကယူကော်ဆက်တကနီလောပယတူလတဖောနေအတခောနေအဝဲတာတကရယစီခီကဝီစကိုင်းကော်ဒိုတကရယစီတနောတရီကော်ဒိုတကတော်တလကောဆေတကဝီနေပတူနီဘာတကဆောနီလောတကဆောလေးကတတီမီဝဲတာကိုချော့တေတီကောပါချင်ပူရီကော်ရီအပူနေတာလအမဆက်ဘူးလို့တာတာပေါ်တာလောတထူထောကဟာရူပဘွားကိုပြောဖိုးနွီစီတကလဲတတူနေတခွဲတရတဖာဖို့ခုတလဲမရှဲနေဝဲရေအန်ယူချီပမတပုကိုတဝဲကလို့ထူထောဝဲတကဆောတာရင်းနီလောကိုချော့တေတီကောပါချင်ပူရီကော်ရီနီဘွားကိုပြောပမတဖိုးနွီစီတကလဲတတူနေမှာတခွဲတရတဖာဖို့ခုတလဲမရှဲနေဝဲနာအရေအန်ယူချီပမတပုကိုတဝဲကလို့ထူထောဝဲတကဆောနေပတိညာမနီလောဒေါ်တာဂီတကလို့တဖာတအိုဒါထူထောကွီအောဒေါ်တာမာဒေါ်name list တဖာတပခအောဟုပမတပုတဖာနေခေဝဒတာမဆဆုကုတဝဲကလိုဦးနေပတိညာဘာနီလောဒောဘထွဲတရီနေပချင်ပူရီကိုရီသဝဒီကန်ရူတအိုထောတမူတရာတော့လကဟာရူတခောပပမဝရတဖာဟေတော့မဘဘလဘဒကိဝဒတာနေပတိညာဘာနီလောပလဘကွာဆမေတော့တတတိုနေတခွဲတရတဖာလအီးမေးလ်ဒေါ်ဆိုရှယ်အပလီကေးရှင်းတဆောဆက်ကလိုပလဆဝတီရီနေပတုန်နေဘာတာဆောနီလော
တကစောလေးပါပလနက်တဖိုင်နေဝိဒါဖိနီလောဘာလလူကနာဘာတာကိုဒီနော်ရတဲ့ဟောတိပါမထဘူနေတကေ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 11.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါ